အတူပါလ15ရဲ့အင်္ဂါနေ့မှာလိလသွားမဲ့ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့တည်င်း80နဲ့ရပောင်း2300ဖြစ်ပါတယ်။ဆုံးဖြတ်ခြင်းဆိုတဲ့ဝါဟာရကိုဒေန်လနဂတိကျန်ခန်းကြီး9ငွေ24မှာတွေ့ရတာကတော့တည်င်း80ကိုဆုံးဖြတ်တယ်လို့ဓာတ်ရိုက်အနဲ့ပြန်ဆိုမယ်ဆိုရင်တော့တည်င်း80ကိုတည်တန့်ထားတယ်ဆုံးဖြတ်ခြင်းဖြစ်တယ်လို့ဝါဟာရစကားကိုအသုံးပြုတော်လဲပဲတမန်ကျမ်းစာမှာအခြားနေရာတွေမှာလည်းပဲအဲ့လိုအသုံးမပြုထားပါဘူး။ဂျူးလူမျိုးတွေရဲ့စာပေမှာရှေ့လျားတဲ့အရာတစ်ခုကိုဖျက်တောက်တယ်လို့အဓိပ္ပာယ်ဆုထားပါတယ်။ဒန်လာရှစ်မှာဖော်ပြတဲ့ရပောင်း2300ပြောဖက်စကားဟာအဲ့ဒီအခန်းကြီးရှစ်မှာအစာပြုမဲ့ယူခြင်းမျိုးမဟုတ်ဘဲနဲ့နောက်ဆက်တွဲလာတဲ့အခန်းကြီး9မှာနှစ်ပေါင်း490ကိုဆုံးဖြတ်တယ်ဒါမှမဟုတ်ဖျက်တောက်တယ်လို့ဖော်ပြတဲ့နေရာမှာအဲ့ဒီဖျက်တောက်တဲ့အချိန်ဟာရပောင်း2300ပြောဖက်ပြုထားတဲ့အချိန်အထက်မှာပဲဖြစ်ရမယ်လို့အထက်မှာဖော်ပြပြီးဖြစ်ပါတယ်။ကျန်ရှိတဲ့အချိန်တွေကိုဖျက်တောက်ဖို့အခြားရှေ့လျားတဲ့အချိန်ပြောဖက်ပြုထားတဲ့အချက်ရှိပါသလား။ဒိန်လနဂတိကျန်ခန်းကြီး9ငွေ24ကနေ28ကတည်င်း80ပြောဖက်ပြုချက်နဲ့ဒိန်လအနဂတိကျန်ခန်းကြီး10ငွေ24ကညာဦးနဲ့နန်းနဲ့2300ပြောဖက်ပြုချက်တွေရဲ့ဆက်ဆက်ပုံဟာဘာကြောင့်တက်ဆိုင်နေရတာလဲ။နံပါတ်1အချက်ကတော့နှစ်ခုစလုံးဟာအချိန်နဲ့ဆိုင်တဲ့ပြောဖက်ပြုချက်ဖြစ်ပါတယ်။နံပါတ်2အချက်ကတော့ဗျာဒိတ်တော်အချက်နဲ့နားလည်ရတဲ့အခွင့်လို့စကစု2ရက်ဟာဆက်ဆက်မှုရှိပါတယ်။နံပါတ်3အချက်ကတော့ပြောဖက်ပြုချက်စကားနှရဲ့အဓိပ္ပာယ်ကိုဖော်ပြသူကတော့ဂါပြေလပဲဖြစ်ပါတယ်။နံပါတ်4အချက်မှာတော့ညာဦးနဲ့နန်းနဲ့2300အကြောင်းကိုဒန်လအခန်းကြီး10မှာရှင်းလင်းပြောကြားခြင်းမပြုလုပ်ပါဘူး။နံပါတ်5အချက်မှာတော့ဒန်လအနာဂတ်ကြံအခန်းကြီး10မှာဗျာဒိတ်ယူပါယုံနဲ့အဓိပ္ပာယ်တချို့တဝက်ကိုဖော်ပြပါတယ်။ဒန်လ9မှာတော့အနဲ့ပြန်ခြင်းတသက်နဲ့ဖော်ပြပြီးတော့ဒန်လ၈ကမဖော်ပြတဲ့အ내အဓိပ္ပာယ်ဖြစ်တဲ့ဒန်လအခန်းကြီး၈ငယ်14ရဲ့2300ရဲ့အကြောင်းကိုဒန်လကိုယ်တိုင်နားမလည်ခဲ့တဲ့ဗျာဒိတ်ယူပါယုံရဲ့အ내ကိုဖော်ပြပေးတာတွေ့ရပါတယ်။ဒန်လကျမ်းကဟောထားတဲ့ပြောဖက်ပြုချက်ကနေပျောက်ဆုံးတဲ့ခွင်းဆက်ကိုအိဇရမတ်ဆာကအချက်လက်တွေနဲ့ပြန်ပြီးတော့ဖြည့်ဆွတ်ပေးပါတယ်။ရာဇဝင်အရာပြောဖက်ပြုထားတဲ့အချိန်ဟာပြန်လည်ရည်တွက်တဲ့အခါမှာသခင်ခရစ်တော်ရဲ့အမှုတော်နဲ့ကျွန်တော်တို့အတွက်ကိုးစားဝင်ရောက်လှူဆောင်မှုကိုရေးမှတ်ရတဲ့အချိန်ဖြစ်ပါတယ်။ဒန်လကျမ်းမှာဖော်ပြတဲ့တည်င်း80နဲ့ရပောင်း2300အကြောင်းကိုနားလည်စေဖို့အတွက်အင်္ဂါနေ့ဥပုသ္စာဖြစ်တဲ့ငင်းစာကဖော်ပြပေးထားပါတယ်။